ကချင်ပြည်နယ်ဖားကန်ကကြောက်စိမ့်ဒေသမှာဒီနေ့တနေ့ထဲမှာကို9လအတွင်းလူပေါင်း100ကျော်တိဆုံးခဲ့တဲ့အတွက်နောက်ထပ်မြေပြိုကျမှုတွေဖြစ်နိုင်တဲ့အမြင်ရှိလို့နေတဲ့ကြောက်စိမ့်တွင်းတွေကိုလုံးဝတားမြစ်ပိတ်သိမ်းဖို့နဲ့နိုင်ငံလူနိုင်ငံသားတွေရဲ့အလုပ်ကိုင်းရှာပါမှုတွေကြောင့်ဖြစ်လာရတဲ့နောက်ဆက်တွဲအသက်အန္တရာယ်ဆုံးရှုံးနေနိုင်ရမယ့်အရေးကိုပြည်ထောင်စုအစိုးရပြည်နယ်အစိုးရနဲ့သက်ဆိုင်ရာတာဝန်ရှိသူတွေဘက်ကအထူးအရေးတရေဆောင်ရွက်ဖို့တင်နေပြီလို့ကချင်ပြည်ရဲ့လှုပ်ရှားသူတွေကတိုက်တွန်းတောင်းဆိုလိုက်ပါတယ်။ဆယ်ရည်များကြီးတွေတုံးပြီးတော့စီကံတူဖို့နေရာတွေလုပ်ငန်းခွင်တွေလုံခြုံမှုမရှိတာနောက်ရေမစေးကြောင့်ရှာဖွေသူတွေညှိပြိုကြမှုကြောင့်အစုလိုက်ပြုံးလိုက်တည်ဆုံမှုတွေကိုဟန်တာကကွယ်နိုင်ဖို့အတွက်ဖက်ကန်ဒီတာရဲ့တရားဥပဒေစိုးမိုးမှုနဲ့ခိုင်မာတဲ့ဥပဒေတွေပြဋ္ဌာန်းနိုင်ဖို့လိုအပ်နေပြီလို့လည်းသုံးသပ်ပါတယ်။မဆုမုံကတင်ပြထားပါတယ်။
ကဘာကျော်ရေသွေးကောင်းတဲ့ကြောက်စိမ့်တွေထွက်ရှိရာကချင်ပြည်နယ်ဖားကန်ဒေသကကြောက်စိမ့်တူးပေါ်တဲ့လုပ်ငန်းဝင်တွေကထွက်လာတဲ့စွန့်ပစ်မြေစာပုံတွေထဲမှာရေမစေးကြောက်တွေကိုနိုင်ငံတော်ဝန်ကလူအများအပြားလာရောက်ချေချနေထိုင်ပြီးတော့စွန့်ပစ်ကြောက်တွေရှာဖွေနေကြတဲ့အချိန်မှာမိုးရွာတွေမှာမိုးများရေကြီးပြီးမြေပြိုကျတာရှိသလိုကြောက်တူးစက်ကြီးတွေနဲ့တူးပေါ်နေလို့တုန်ခါမှုတွေနဲ့မြေစာပုံတွေရေကပယ်ရံတွေမကြာခဏပြိုကျလို့လူရံနဲ့ချီတည်ဆုံးရတာရှိသလိုလူအများအပြားမြေပိပြီးပျောက်ဆုံးသွားရတာတွေလည်းရှိနေပါတယ်။ဒီနေ့2018ခုနှစ်ကတော့လူအသေးပြောက်အများဆုံးနဲ့ရေပြိုကျမှုအဆိုးအဝါဆုံးနှစ်တစ်နှစ်ဖြစ်ပြီးဇူလိုင်လ1ရက်နေ့မှာကိုဇူလိုင်လ14ရက်နေ့ကတစ်ချိန်ဇူလိုင်လ24ရက်နေ့ကတစ်ချိန်တစ်ချိန်ပြိုကျခဲ့ပြီးအခုနောက်ဆုံးမြေပြိုကျမှုမှာတော့အနည်းဆုံးလူ23ဦးရုံးလောက်ကိုရှာဖွေတွေ့ရှိခဲ့ပါတယ်။ဒီလိုမျိုးလူအများအများသေဆုံးနေရတဲ့မြေပြိုကျမှုတွေရှိနေပေမဲ့လို့အသက်အန္တရာယ်ကြီးမားလွန်းလာတဲ့ကြောက်ပြက်တူးဖော်ရေလုံငန်းဝင်တွေမှာရေမစေးကြောက်တွေဆက်ပြီးတော့တူးဖော်ရှာဖွေနေကြတဲ့အနေအထားကတော့တိတ်ကိုအန္တရာယ်ကြီးလို့နဲ့လူဒေသခံတွေကသုံးသပ်ပါတယ်။အဓိကကတော့အလုတ်ကိုင်းရှားပါတာခိုင်မာတဲ့ဘဝအဘကံချက်ရှိတဲ့အတ္တမွေးဝန်းကြောင့်အလုတ်တွေလုတ်ကိုင်းတိုင်းခွေအခွေလက်ကရှားပါလို့နေတာတွေကလည်းအခုလိုမျိုးအတ္တအန္တရာယ်ကိုမငဲ့ဘဲနဲ့ဆက်ပြီးလုတ်ကိုင်းနေကြရတဲ့အခြေခံအကြောင်းတရားဖြစ်တယ်လို့ကချင်ရေးလှုပ်ရှားသူဥခွန်ရှာအောင်ကသုံးသပ်ပါတယ်
။ဒီကိစ္စတော့ကျွန်တော်နိုင်ငံရေးရဲ့စီးပွားရေးနဲ့လည်းအများကြီးဆက်ဆက်တာပေါ့နော်။အထူးဖြင့်ပကံဒေတာမှာကြွားရောက်ပြီးဒီအောက်ခြေပေါ့နော်။လုပ်ငန်းတွေလုတ်ကိုင်းနေတဲ့လူအများစုကဒီစီးပွားလုပ်တာအများစုဖြစ်တဲ့အားကြောင့်ဆိုတာတစ်ဖက်မှာကြတော့သူတို့အတွက်သဝနေရေးလှုပ်ဆောင်ပေးတဲ့နေရာမှာဥပဒေကြောင်းအရာလေအဲတစ်ဖက်မှာကြတော့သူတို့ရဲ့အသက်မွေးဝမ်းကြောင်းမှုနဲ့ဆက်ဆက်နေတော့ဒီကိစ္စကြီးဖြစ်လာတဲ့အချိန်မှာဒီဒေတာခံစီကူလူထုတွေအတွက်လေထိတ်ထိတ်ဆန်းဆန်းပို့ပေးချာအကောက်ပေးပို့လို့ရတယ
်။အခုလိုမျိုးဖားကဲဒေတာမှာကြောက်စိတူဖို့ရေလုပ်ငန်းတွေနေတဲ့ဆက်ရဲများကြီးတွေတုံးပြီးတော့စီကံနဲ့တူဖို့နေတာတက်တန်းလိုလောက်ွက်နေတဲ့အတေရများလွလာတဲ့အနေအထားတွေမှာတော့ဆက်ပြီးတော့အရေးဆိုရှာဖွေနေသေးတာတွေရှိနေတဲ့အတွက်ဒီလုပ်ငန်းတွေကိုလုံးဝပိတ်သိမ်းပစ်ဖို့နဲ့ဖြစ်ခဲ့တဲ့မြေပြိုကျမှုတွေကိုစနစ်တကျစုံစမ်းစစ်ဆေးတင်တယ်လို့ကချင်ရဲရဲရဲကိုရဲကမခွန်းကြာကအကြံပြုပါတယ်
။တရားဝင်တော့တရားမဝင်တော့ဒီလုပ်ငန်းခွင်တစ်ခုလုံးမှာစာအလေးရှိမှုမရှိမှုပေါ်မှာမူတည်ပြီးတော့မှဒီလုပ်ငန်းခွင်အားလုံးကိုမိုင်းတွင်းရဲ့အားလုံးကိုရပ်ထားစီခြင်းနဲ့ဆက်ဖြစ်လို့လဲဆိုလို့ရှိရင်လုံးလုံးဆိုင်ဒီမိုင်းတွင်းတွေကိုအရင်သိထားလိုက်ပြီးမှဒီကိစ္စုံချုပ်ရေးဘက်ကနေရှုထောင့်ကနေကြည့်ပြီးတော့မှအကုန်လုံးကိုတစ်ခေါက်ပြန်ပြီးစစ်ဆေးဖြစ်ခြင်းနဲ့ဒါပေမဲ့တကယ်မ်းဖတ်တဲ့နေရာမှာလုံးလုံးဆိုင်ဖြစ်နေတာကဒီ law enforcement ကတော့၎င်းကို monitoring ကတော့၎င်းဘယ်ကံကတည်းကဝန်ကြီးဌာနမှလုပ်ငန်းလုပ်ဆောင်နေတာမတွေ့ဘူး။ပြီးတော့ main thing တွေကလည်းလုံခြုံရေးကိုကိုကြီးကိုဟာနဲ့ယူကြတဲ့အခါစစ်တပ်ကယူတာရဲဘက်ကယူတာကိုကြီးကိုဟာနဲ့ယူနေတဲ့အခါမှာအဲ့မှာအကျဉ်းချုပ်ခြားစားမှုတွေပါပါတဲ့အခါကျတော့လိုအပ်တာချက်ပြတနာပုံပြီးမှဖြစ်နေပါလေရှင်။ဒါကြောင့်မို့လို့ဒီဥပဒေစိုးမိုးမှုနဲ့ဘေးကင်းလုံခြုံမှုအတွက်အခုလောလောဆယ်အထူးဖြင့် monitoring လုပ်တာအခြေအနေမျိုးမှာအားလုံးကိုရပ်ဆိုင်ထားတင်ပါလေ
။အခုလိုမျိုးကချင်ပြည်တယ်တွေမှာမိမိတို့ရဲ့တိုင်းရတူတိုင်းရသားတွေရာတဲ့ချီပြီးတော့လူအစုလိုက်ပြုံလိုက်တိစုံနေရတဲ့အနေအထားကိုတော့တက်ဆိုင်ရာအစိုးရတာဝန်ရှိတဲ့သူတွေဘက်ကခိုင်မာတဲ့ဥပဒေတွေပြဋ္ဌာန်းပြီးတော့နိုင်ငံသားခွင့်ရေးတဲ့အကြီးကောင်ဝယ်ဆောက်ရှောက်ပေးဖို့လိုအပ်တယ်ဘီလို့ခေတ္တဒေသခံဥကွယ်ရှာအောင်ကတိုက်တွန်းပါတယ
်။ဒီလက်လုံလက်စာလုပ်နေတဲ့လူတွေအထူးသဖြင့်အခုဒီလိုတိစုံနေလို့အများစုကရေမစေးကောက်တဲ့သူများတာပေါ့နော်။သူတို့အတွက်ပါခေတ္တစံစားဖို့ဥပဒေပြုတဲ့အချိန်မှာဒီလုပ်ငန်းရှင်ကြီးကြီးအတွက်ပဲမဟုတ်ပဲနဲ့ဒီဒေသခံလူထုအတွက်လည်းအကျိုးရှိဖို့အဲကိုယ့်ရဲ့နိုင်ငံသားတွေလည်းအမြဲတမ်းအကောက်အကွယ်ပေးတဲ့ကိစ္စသူတို့ရဲ့လိုအပ်တဲ့ဒီကိစ္စလုံးဆောင်ရေးကိစ္စအဲ့ဒီဟာတွေလည်းအပြည့်အစုံစဉ်းစားဖို့လိုတယ်လို့မြင်ပါတယ
်။မကြာခဏမြေပြိုကျမှုမတော်တဆမှုတွေနဲ့ကြုံရလေရှိတဲ့ကချင်ပြည်နယ်ကကြောက်စိတ်တူဖော်ရဒေသမှာတော့တည်ဆုံသူပေါင်းက2018ခုနှစ်ဇူလိုင်လတောင်ပိုင်းအထိဆိုရင်130ကျော်အထိရှိသွားပြီဖြစ်ပြီးမြေပြိုလို့တည်ဆုံခဲ့ရသူတွေရဲ့ကြာရစ်သူမိသားစုတွေကိုတော့အစိုးရတဲ့သက်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကလူသားချင်းစာနာတဲ့အနေနဲ့ကူညီဖြည့်ဆည်းမှုတွေနဲ့ဆောင်ရွက်ပေးတယ်လို့မခွန်းကြာကအကြံပြုပါတယ်ရှင်။
မဆုမမရှင်။